အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ရဲ့အုပ်ချုပ်ရေးမှူးဒေါက်တာရာဂျစ်ရှာဟာအခုဒီမတ်လ9ရက်နေ့ရှေ့ရက်နေ့တွေမှာမြန်မာနိုင်ငံကိုရောက်မှာဖြစ်ပါတယ်။ပြီးခဲ့တဲ့2012ခုနှစ်နိုဝင်ဘာလတုန်းကသမ္မတဦးဘာမာမြန်မာခီးစဉ်နောက်ပိုင်းဒီမိုကရေစီရဲ့ညီညာရေးဖွံ့ဖြိုးတိုးတက်ရေးတွေအတွက်အမေရိကန်မြန်မာပူးပေါင်းဆောင်ရွက်မှုတွေကိုမြင့်တင်ဖို့ခီးစဉ်ဖြစ်တယ်လို့ USAID ကဒီမတိုင်ခင်ကသတင်းထုတ်ပြန်ပါတယ်။လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးရေးနောက်အုပ်ချုပ်မှုကောင်ဖြစ်ပေါ်လာရေးဒီမိုကရေစီနဲ့လူ့ခွင့်ရေးစီးပွားရေးဖွံ့ဖြိုးမှုဆိုင်ရာထောက်ပံ့တွေပေးရေးအတွက် USAID အနေနဲ့မြန်မာနိုင်ငံကိုအကူအညီတွေပေးသွားဖို့ရှိနေပါတယ်။ USAID ရဲ့အကြီးအကဲဒေါက်တာရာဂျစ်ရှာဟာအခုမတ်လ9ရက်နဲ့6ရက်နေ့တွေမှာအိန္ဒိယနိုင်ငံမွန်ဘိုင်းမြို့ကိုတွားရောက်ပြီးတဲ့နောက်မြန်မာနိုင်ငံကိုသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာသူရှိစဉ်တော့နေပြီးတော့မှအစိုးရအကြီးအကဲတွေနဲ့လည်းတွေ့ဖို့ရှိပါတယ်။တစ်ချိန်တည်းမှာပဲဒီအမေရိကန်ပြည်ထောင်စုအတွင်းက Cisco, Google, HP,Intel, Microsoft, စရှိတဲ့ဒီ ICT သတင်းနဲ့ဆက်သွယ်ရေးအဆင့်မြင့်နည်းပညာဆိုင်ရာလုပ်ငန်းကြီးတွေကခေါင်းဆောင်တွေပါတဲ့ USAID အဆင့်မြင့်နည်းပညာဆိုင်ရာကုလသမဂ္ဂအဖွဲ့တစ်ဖွဲ့ဟာလည်းရက်သတင်းမှတ်ကြားမြန်မာနိုင်ငံကိုတွားရောက်ခဲ့ကြပါတယ်။မြန်မာနိုင်ငံမှာသူတို့ရှိစဉ်တော့ဒီအစိုးရဘိုင်းရောပုဂ္ဂလိကဘိုင်းက ICT တာဝန်ရှိသူတွေနောက်တက္ကသိုလ်တွေကတာဝန်ရှိသူတွေကိုအဲ့ဒီဖွဲ့ကတွေ့ဆုံခဲ့ကြပါတယ်။မြန်မာနိုင်ငံတည်းသတင်းနည်းပညာဆိုင်ရာဖွံ့ဖြိုးတိုးတက်ရေးနောက် IT အဆင့်မြင့်နည်းပညာကိုသုံးတဲ့စီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးတိုးတက်လာရေးလူမှုကွန်ရက်ဆက်ဆံမှုတွေတိုးမြင့်လာရေးကိစ္စရပ်တွေအတွက်နီးပညာကုမ္ပဏီတွေလောက်ကင်ခွင့်ရမယ့်အခွင့်အလမ်းတွေကိုသူတို့ဆွေးနွေးခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုရဲ့အဆင့်မြင့်နီးပညာရေးဆိုင်ရာ IT လုပ်ငန်းကြီးတွေနဲ့ဆက်ဆက်လောက်ကင်လာခြင်းအဖြစ်မြန်မာနိုင်ငံမှာပွင့်လင်းမြင်သာပြီးတော့တာဝန်ခံမှုရှိတဲ့အစိုးရဖြစ်ပေါ်လာဖို့အကူအညီပေးနိုင်လိမ့်မယ်လို့ USAID ကထုတ်ပြန်ပါတယ်။ USAID အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီဟာအမေရိကန်ပြည်ထောင်စုရဲ့မြန်မာနိုင်ငံပေါ်မူဝါဒတွေအပြောင်းအလဲဖြစ်ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အတော်လေးကိုတော်တော်လေးလှုပ်ရှားလာတဲ့ American Agency တခုဖြစ်ပါတယ်။လက်ရှိအဖြစ်တော့ Democracy လူ့ခွင့်ရနဲ့တရားဥပဒေစိုးမိုးရေးနောက်ပွင့်လင်းမြင့်တာမှုရှိတဲ့အစိုးရတရားဖြစ်လာရေးငြိမ်းချမ်းရေးနဲ့ပြည်လဲတည်မြဲရေးတရားဝါပြောတဲ့လူ့ဖွဲ့စည်းဖြစ်လာရေးခေါင်းစဉ်၃ရပ်နဲ့မြန်မာနိုင်ငံကိုအကူအညီတွေပေးနေပါတယ်။2012ခုနှစ်အတွင်းမှာတော့ရခိုင်ကချင်နဲ့ရှမ်းပြည်နယ်တွေကိုလူသားချင်းစာနာကူညီမှုအနေနဲ့ USAID ကနေပြီးတော့ American Dollar ငွေ 6.2 တန်းအကူအညီပေးခဲ့ပါတယ်။ကျမရေးပိုင်းအနေနဲ့ကတော့အခု2013ခုနှစ်အတွင်းမှာမြန်မာနိုင်ငံတနန်တလျားဒီပထမဆုံးအကြိမ်ဖြစ်တဲ့ကျမရေးစစ်တမ်းတွေကောက်ယူနိုင်ဖို့ USAID အဖွဲ့အနေနဲ့ပြည်တွင်းအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ရှိသလိုပဲ HIV အဆုတ်နာနဲ့ငှက်ဖျားယောဂါယောဂါသုံးမျိုးတိုက်ဖျက်ရေးနောက်ကိုယ်ဝန်ဆောင်မိခင်ကျမရေးလုပ်ငန်းတွေအတွက်လည်းအခြားလူရှင်အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်သွားဖို့ရှိတယ်လို့သိရပါပါတယ်ခင်ဗျာ